American ပြည်ထောင်စု Florida ပြည်နယ်နဲ့ Pennsylvania ပြည်နယ်အတွင်းစောက်တာနေများကတနပ်ပြစ်ခတ်မှု၃ကြိမ်ဖြစ်ပွားရမှာရဲအရာရှိ၆ဦးထိသွားပြီးတော့၂ဦးသေဆုံးသွားသလိုအခြား၃ဦးအပြင်းထန်ဒဏ်ရာရသွားပါတယ်Florida ပြည်နယ်အလဲပိုင်း Kissimmee မြို့မှာမတင်ကားပြားဖြစ်တဲ့ခုကိုစစ်ဆေးရမှာအပြစ်ခံရတဲ့ဒဏ်ရာနဲ့ပဲဒုတိယမြောက်ရဲအရာရှိသေဆုံးသွားတာပါတက်တဲ့ Richard Howard စနေနေ့မှာပဲသေဆုံးသွားတယ်လို့ Kissimmee ရဲဌာနကပြောပါတယ်သူရဲ့လုပ်ဖို့ကိုင်းမဲ့သူဦးဖြစ်သူ Matthew Baxter ကတော့တောက်ကြနေညမှာပဲလက်နက်ကင်သူဦးဖြစ်တန်မြတ်ရှိသူနဲ့ထိတ်တန့်ရင်ဆိုင်တွေ့ရမှာရတဲ့ဒဏ်ရာနဲ့ပဲသေဆုံးသွားတာပါဒီဖြစ်ရာဟာချုံကိုတက်တဲ့ခံရတာမျိုးတော့ဖြစ်နိုင်တယ်လို့ Kissimmee ရဲဌာနရဲ့ Twitter လူမှုစာမျက်နှာမှာရေးပါတယ်နယူးဂျာစီပြည်နယ်ကကောက်ကွင်းကိုအားလိုက်ရတဲ့ရောင်းနေတဲ့သမရဒွန်နယ်ထရမ့်ကကစ်စမီရဲဌာနအတွက်ဝန်ထမ်းကြောင့် Twitter ဆာမျက်နှာမှာစနေနေ့မနေ့အစောပိုင်းကရေးပါတယ်။ပကြခင်မှာပဲအသက်45နှစ်အရွယ် Everett Glenn Miller ကိုလူတက်မှုနဲ့ Mrs. Mee ရဲ့ကစ်စမီရဲဌာနကဖမ်းဆီးအရေးယူလိုက်ပါတယ်။သူမှာကြီးမားတဲ့ရာဇဝတ်နောက်ကြောင့်ရှိဘူးလို့ရဲချုပ် Odell ကပြောပါတယ်။ပြစ်ခတ်မှုနဲ့ပတ်သက်ပြီးတခြားလူသုံးဦးကိုလည်းမင်းများစစ်ဆေးတယ်လို့တခြားဆွဲချက်တွေထွက်လာမယ်လို့တော့မျှော်မမထားဘူးလို့လည်းသူကပြောပါတယ်။တချို့ထဲမှာပဲ Florida ပြည်နယ်အရှေ့မြောက်ရက်က Jacksonville မြို့ကအိမ်အိမ်မှာတေးချောင်းကြံစီဖို့ကြိုးပမ်းမှုတန်ကြားချက်ကြောင့်တွားရောက်စစ်ဆေးရမှာတနက်ပြစ်ခတ်ရပြီးတော့ရဲအရာရှိတွေဦးဆောင်ရရသွားပါတယ်။ရဲအရာရှိတွေဦးဆောင်ရပြင်ထန်နေပြီးတခြားသူကတော့အခြေအနေပြင်းနေပါတယ်။အပြန်အလှန်ပြစ်ခတ်မှုအတွင်းတန်မြတ်ရှိသူကိုရဲတို့ကပြစ်တက်လိုက်ပါတယ်။နောက်ဖြစ်ရကတော့ Pennsylvania ပြည်နယ်ကစိုးဆိုင်တစ်ခုပါပြည်နယ်ရဲတပ်ဖွဲ့ဝင်တို့အပြစ်ခံရတာပါရဲအရာရှိတို့စလုံးအခြေအနေတည်တည်ငြိမ်ရှိတယ်လို့ Pennsylvania ပြည်နယ်ရဲတပ်ဖွဲ့ကပြောပါတယ်